မြန်မာနိုင်ငံရေးအပါအဝင်အရှိနဲ့တောင်တရုတ်ပင်လယ်ရေးကိစ္စတွေမှာအနီးကပ်ပူးပေါင်းဆောင်ရွက်ဖို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်နဲ့ဂျပန်ဝန်ကြီးချုပ်ရှီဂဲဂုအီရှိဘာတို့ကဒီနေ့မလေးရှားနိုင်ငံမှာတွေ့ဆုံခဲ့တဲ့အချိန်သဘောတူခဲ့ကြပါတယ်။ဒေသအတွင်းလုံခြုံရေးခိုင်မာအားကောင်းဖို့ကုန်စည်ဖြန့်ဖြူးမှုခွင့်ဆက်တွေမှာဥပဒေစိုးမိုးရေးနဲ့မဟာဗျူဟာမြောက်လက်တွဲပဲဆက်ဆံရေးတွေအတွက်နှစ်နိုင်ငံခေါင်းဆောင်နှစ်ယောက်ကကွာလာလမ်ပူမှာတွေ့ဆုံဆွေးနွေးခဲ့ကြတာပါ။အရှိနဲ့တောင်တရုတ်ပင်လယ်ပြင်အရှိလေပိုင်းဒေသငင်းကြိုင်းကိစ္စတွေကိုဆွေးနွေးခဲ့ကြတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံအရေးကိစ္စကိုပါထည့်သွင်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်။မလေးရှားပြင်အာဆီယံနိုင်ငံတွေနဲ့တန်တမန်ရေးအရပုံမခိုင်မာအောင်ဆက်ဆံသွားမယ်အကြောင်းလဲဂျပန်ဝန်ကြီးချုပ်ကပြောဆိုပါတယ်။မလေးရှားနိုင်ငံဟာအာဆီယံအလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပြီးရပ်ပိုင်းအတွင်းမှာပဲဒေသရင်းအာရှနိုင်ငံတွေနဲ့တန်တမန်ရေးအရတွေ့ဆုံဆွေးနွေးမှုတွေကိုထပ်တိုးလုပ်နေတာလည်းဖြစ်ပါတယ်ရှင်။